Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American အတန်ရဲ့2015ခုနှစ်စက်တင်ဘာလ3ရက်ကြာသပတေးနေ့ညနေဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီညနေခင်းသတင်းတွေကိုကိုဝင်းခံမောင်းနဲ့အတူကြီးညာပေးမှာပါဟန်ဂေရီနိုင်ငံကဘူဒါပက်စ်မြို့ဘူတာယုံကြီးမှာအနောက်ဥရောပဘက်ကိုသွားဖို့မျှော်လင့်နေတဲ့ရွှေ့ပြောင်းဒုက္ခအသည်တွေနဲ့ပြည့်နေပေမဲ့အဲ့ဒီဘက်ကိုသွားမယ်ယထာကဒဇင်းမှမရှိဘူးလို့တာဝန်ခံတွေကပြောပါတယ်တရုတ်နိုင်ငံကငြိမ်းချမ်းရေးအတွက်လေးထားတာကိုပြတဲ့အနေနဲ့တပ်သား3သိန်းလျှော့ချမယ်လို့တရုတ်သမရရှိချင်းပြင်ကဒီကနေ့ပြတဲ့ဆေးပြအခမ်းအနားမှာကြီးညာလိုက်ပါတယ်ဒီဆေးပြအခမ်းအနားကိုမြန်မာသမရဦးသိန်းစင်နဲ့တက်အောင်နေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညွင
်အခုညနေခင်းစီစဉ်တွေမှာတော့ဒီ3ရက်ကြာလာရောက်မဲ့ရှေ့အာရှနဲ့ပစိဖိတ်ရေးရအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးရဲ့မြန်မာပြည်ခီးစဉ်မှာ2015ရွေးကောက်ပွဲပြင်ဆင်မှုအတွက်ဘာတွေဆွေးနွေးဖို့ရှိပါသလဲမြန်မာပြည်တိုင်းနယ်ပြည်နယ်တော်များများမှာမိုးကြီးရေရှမ်းဖြစ်နေတဲ့အချိန်မြေရေကြီးမဲ့သတိပေးချက်ကိုမိုးစလာကထုတ်ပြန်ထားတဲ့အကြောင်းအခြေအနေမှာတော့
ဒီတိုင်းတိုင်းမှာဆိုရင်ဒီကန်တီဟိုမလေးဟောင်းပြန်ပေါ့အဲ့ဒါဒီမှာတော့ရှင်းပြနေရေကတော့ဒီဆိုရင်ဘာထည့်ရအောင်လဲပေါ့နော်ဆိုတော့ဒီကန်တီမှာလဲ
မိုးစလညွှန်ကြားရေးမှူးချုပ်ရဲ့ပြောကြားချက်နဲ့အတူဒီသတင်းလေးကိုနားဆင်ကြရဖို့ရှိပါတယ်နောက်တစ်ခါအမေရိကန်ကိုရောက်နေတဲ့ရွှေညဝါဆရာတော်ကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေနဲ့ပတ်သက်လို့ရှင်းလင်းမိန့်ကြားချက်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်နဲ့ကိုဝင်းခတ်မော်တို့ကကြီးညာပေးပါမယ်ရှင
်ဟန်ဂေရီနိုင်ငံကဘူတာပက်စ်မြို့ဘူတာယုံကြီးမှာအနောက်ဥရောပဘက်ကိုသွားဖို့အတွက်မျှော်လင့်နေကြတယ်ရှေ့ပြောင်းလာသူဒုက္ခအသည်တွေနဲ့ပြည့်နေပေမဲ့အဲ့ဒီဘက်ကိုသွားမယ်ယထာကတော့ဒဇင်းမှရှိမှာမဟုတ်ဘူးလို့တာဝန်ခံအရာရှိတွေကပြောပါတယ်။ဂျာမနီနိုင်ငံမှာနိုင်ငံရေးခုံလုံးကွန်ရှောက်ထားနိုင်အောင်ယထာနဲ့သွားဖို့အတွက်စီစဉ်နေကြတယ်။ရာနဲ့ချီးတဲ့ဒုက္ခအသည်တွေနဲ့နှစ်ရက်ကြာပြဿနာတက်နေခဲ့တဲ့ရဲတွေကတော့ကယ်လတီဘူတာယုံကြီးကနေဒီကနေ့ခြေတပ်ရင်းနေမှာပဲထွက်ခွာသွားကြပြီဖြစ်ပါတယ်။ဒါပေမဲ့ဒီဒုက္ခအသည်တွေကိုဘူတာယုံထဲမှာနေခွင့်ပေးထားတာမို့အနောက်ဥရောပခီးဆက်လို့မရတဲ့ဒီဒုက္ခအသည်တွေဘယ်ကိုသွားကြမယ်ဆိုတာကတော့တဲတဲကွယ်ကွယ်မသိရသေးပါဘူး။ဂျာမနီအစိုးရကနိုင်ငံရေးခေါလုံခွင့်တောင်းခံတဲ့ရှောက်လွာတွေကိုလက်ခံမယ်လို့ကြေညာလိုက်ပြီးမကြခင်မှာပဲ EU နိုင်ငံတွေကိုသွားခွင့်အတွက်ဗီဇာမပါပဲဒီဘူတာယုံကြီးကနေအနောက်ရက်သွားမယ်သူတွေကိုတနင်္လာနေ့ကဟန်ဂေရီအာဏာပိုင်တွေကခွင့်ပြုပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့အင်ကာနေ့မှာတော့ဟန်ဂေရီအရာရှိတွေကရုတ်တရက်ဆိုသလိုပဲဗီဇာမပါသူကိုခီးသွားခွင့်မပေးတော့ပဲညှင်းပယ်ခဲ့ကြတာဖြစ်ပါတယ်။ဒါဟာဥရောပသမဂ္ဂကချမှတ်ထားစီမင်းစည်းကမ်းတွေတိုင်ကျင့်သုံးတာလို့တာဝန်ခံအရာရှိတွေကပြောကြပေမဲ့ဒီလိုရုပ်တရအပြောင်းလဲလှုပ်ခဲတာကနေဘူတာယုံထဲမှာထောင်နဲ့ချီတဲ့ဒုက္ခတွေတောင်းတင်နေခဲ့တာဖြစ်ပြီးသူတို့ကိုကောင်းကောင်းဆက်ဆံဖို့အတွက်ကြွေးကြော်တမ်းတွေနဲ့ညှမ်းနေခဲ့ပါတယ်ဘူတာယုံအပြင်ဘက်ကရဲတွေကအာရေဗျဘာသာနဲ့ရောအင်္ဂလိပ်ဘာသာနဲ့ပါသူတို့ကိုအော်ဟစ်နေတဲ့ဒီဒုက္ခတွေကိုပြန်ပြီးတွန်းလှုပ်ခဲ့ကြပေမဲ့အကြမ်းဖက်တဲ့အထိတော့မဖြစ်ခဲ့ပါဘူးဟန်ဂေရီဝန်ကြီးချုပ်ဗစ်တာအော်ဘန်ကသူတို့ရဲ့ဒုက္ခတွေပြဿနာတွေကိုဆွေးနွေးဖို့အတွက်ဒီကနေ့ဘရပ်ဆဲလ်စ်မှာ EU ခေါင်းဆောင်တွေနဲ့တွေ့ဆုံနေပါတယ်ဥရောပနိုင်ငံတွေဟာအရှိလေပိုင်းအာရှနဲ့အာဖရိကနိုင်ငံတွေကလည်းသူတို့နိုင်ငံတွေစီလူမှုဘဝမြင့်မားအောင်ကြိုးစားဖို့အတွက်ရွှေ့ပြောင်းလာကြတဲ့တိမ့်နဲ့ချီးတဲ့ဒုက္ခတွေတွေနဲ့မကြုံဘူးအောင်ရင်ဆိုင်နေကြရတာဖြစ်ပါတယ်။အခုဟန်ဂေရီနိုင်ငံရင်ဆိုင်နေရတဲ့ပြဿနာဟာရွှေ့ပြောင်းဒုက္ခတွေတွေနဲ့ပတ်သက်ပြီးဥရောပမှာကြုံတွေ့ရတဲ့ရိုက်ခတ်မှုတွေကတစ်ခုဖြစ်ပါတယ်။
စစ်ပွဲတွေကြောင့်ရှေ့အလယ်ပိုင်းနဲ့မြောက်အာဖရိကကလေးပေါင်း73သန်းကျော်လောက်ကျောင်းမတက်နိုင်ဖြစ်နေတဲ့အကြောင်းကိုကုလသမဂ္ဂအဖွဲ့ကြီးကဒီနေ့ကြာသပတေးနေ့မှာထုတ်ပြန်ကြေညာခဲ့ပါတယ်။ဒီထုတ်ပြန်ချက်မှာဆီးရီးယား၊အီရတ်၊ယီမန်၊လစ်ဗျာ၊ဆူဒန်၊ဂျော်ဒန်၊လေဘနွန်၊တူရကီနဲ့ပါလက်စတိုင်းဒေသတွေပါဝင်ခဲ့ပါတယ်။အဲ့ဒီဒေသတွေကကျောင်းနေရွယ်ကလေး40ရာခိုင်နှုန်းဟာကျောင်းမသွားနိုင်ပဲဖြစ်နေကြပါတယ်။နှင်းနေချီတဲ့ပြိပခပြဿနာတွေဟာပညာရေးအတွက်ရင်းနှီးမြှုပ်နှံမှုနဲ့အောင်မြင်မှုတွေကိုဖျက်ဆီးလိုက်သလိုဖြစ်နေကြောင်းနဲ့ပညာရေးစနစ်တွေကိုချိနှဲ့မှုတွေဖြစ်စေပါတယ်လို့ကုလသမဂ္ဂကလေးများရန်ပုံဝင်အခွဲ့ရဲ့အရှိအလဲပိုင်းနဲ့မြောက်အာဖရိကဒေတာဆိုင်ရာညွှန်ကြားရေးမှူးပီတာဆဲလ်မာကပြောကြားသွားပါတယ်။ဆူဒန်နဲ့ယီမန်လိုနိုင်ငံတွေမှာကလေးတွေရဲ့အကြောင်းမတက်နိုင်ရေးဟာအရေးချင်းရှိတဲ့ဆရာတွေပြက်လက်နေတာကြောင့်လို့လဲဆိုပါတယ်။ ဒီပြဿနာဟာစစ်ဖြစ်နေတဲ့နိုင်ငံတွေအတွင်းမှာတွေမဟုတ်ပဲစစ်ပေးဒုက္ခတွေလက်ခံထားရတဲ့အိမ်နီးချင်းနိုင်ငံတွေမှာရောက်ရှိနေတဲ့ကျောင်းနေရွယ်ကလေးတွေအတွက်လည်းတိုးပွားလာနေပါတယ်။ဒီထုတ်ပြန်ချက်ထဲမှာကောင်းမွန်ပြီးတိုးတက်မှုရှိတဲ့လူအဖွဲ့အစည်းကိုတည်ဆောက်ဖို့အတွက်ဆိုရင်အမုန်းတရားနဲ့ကြောက်ရွံ့မှုဒဏ်တွေကိုခံစားခဲ့ရတဲ့ကလေးငယ်တွေအတွက်တာမန်ထက်ပိုတဲ့ထောက်ပံ့မှုတွေလိုအပ်ကြောင်းလည်းပါဝင်ခဲ့ပါတယ
်။အီရန်နိုင်ငံနဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုထောက်ခံပေးချဖို့အတွက်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအမေရိကန်ပြည်သူလူထုကိုမြစ်တာရက်ခံလိုက်ပါတယ်။ဘဝတက်တက်တာအတွေ့အကြုံရအီရန်ရဲ့နျူကလ িয়ার သဘောတူညီချက်ဟာအပြူသဘောဆောင်တဲ့ဘက်ကိုဦးတည်နေပါတယ်လို့သူ့အနေနဲ့ယုံကြည်ကြောင်းဗုဒ္ဓဘူးနေကဖီလာဒယ်ဖီးယားမြို့မှာဘာသာရေးဖွဲ့စည်းရင်းနဲ့ကျောင်းသားတွေပါတက်ရောက်တဲ့အခမ်းအနားမှာပြောကြတဲ့မင်းကွန်တွင်ဝန်ကြီးကယ်ရီကထည့်သွင်းပြောကြလိုက်တာဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်ကိုသူ့အနေနဲ့ထောက်ခံမဲ့အကြောင်းမေရီလန်းပြည်နယ်အထက်လွှတ်တော်မှဘာဘရာမက်ကောစကီကဝါရှင်တန်ဒီစီမြို့မှာပြောကြားလိုက်တဲ့အတွက်ဒီသဘောတူညီချက်ကိုထောက်ခံမယ်လို့ပြောဆိုထားတဲ့အထက်လွှတ်တော်မှအရေးအတွက်ဟာ34ဦးရှိသွားပြီဖြစ်ပါတယ်။အထက်လွှတ်တော်မှဘာဘရာမက်ကောစကီကအင်္ဂါနေ့ကအခုလိုထောက်ခံမယ်ကြောင်းပြောဆိုလိုက်တဲ့အတွက်အီရန်နျူကလ িয়ার သဘောတူညီမှုကိုဆန့်ကျင်မဲ့ဆုံးဖြတ်ချက်မှန်သမျှကိုဗီတိုအာဏာသုံးပြီးပယ်ချဖို့အတွက်လိုအပ်တဲ့အမဲရေအတွက်အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့ရရှိသွားပြီဖြစ်ပါတယ်။အောက်လွှတ်တော်မှာလည်းဒီမိုကရက်ပါတီဝင်တွေကသမ္မတရဲ့ဗီဒီယိုအာဏာအသုံးပြုမှုကိုပယ်ချဖို့ကြိုးပမ်းမှုမှန်သမျှကိုပိတ်ဆို့နိုင်မဲ့မဲအလုံးလောက်ရရှိထားပြီလို့ပြောကြားခဲ့ပါတယ
်။လက်ရှိအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ရဲ့နောက်နှစ်သမ္မတရွေးကောက်ပွဲအတွက်ဝင်ပြိုင်မပြိုင်ဆုံးဖြတ်ချက်ဟာအမေရိကန်ဒီမိုကရက်တစ်ပါတီဝင်တွေကြားထင်ကြေးပေးစရာကိစ္စတစ်ခုဖြစ်လာနေပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဂျိုးဘိုင်ဒန်ဟာရွေးကောက်ပွဲအဓိကကြတဲ့မဲဆန္ဒပြည်နယ်တစ်ခုဖြစ်တဲ့ဖလော်ရီဒါပြည်နယ်မှာပညာရေးနဲ့ပတ်သက်တဲ့စီရင်မှုတစ်ခုပြုလုပ်ခဲ့ပါတယ်။သူ့ရဲ့စီရင်မှုဟာမီယာမီဒိတ်ကောလိပ်ကျောင်းသားတွေကြားထောက်ခံမှုကိုရရှိခဲ့ပါတယ်။သူ့ရဲ့စီးပွားရေးဒဏ်တူညီညွတ်မှုကိုအခြေခံထားတဲ့ဒီမဲဆွယ်စီရင်မှုဟာမဲပေးသူအများစုပါတဲ့လူလက်တန်းစားအလွှာအတွက်အဝင်ခွင့်ကျဖြစ်အောင်စီမံထားသလိုတွေ့ရပါတယ်။သူကတော့အမေရိကန်ပြည်အောင်စုမှာလူလက်တန်းစားဖြစ်ရတယ်ဆိုတာအိမ်ကိုငှားနေစရာမလိုပဲအိမ်ပိုင်ရာပိုင်နေနိုင်တာပဲဖြစ်တယ်လို့ဆိုခဲ့ပါတယ်။ဒီမိုကရက်တစ်တေချာထောက်ခံမှုပိုရရှိဖို့ဟီလာရီကလင်တန်ရဲ့ရုံးကန်နေရမှုနဲ့အတူမစ္စတာဘိုင်ဒန်ရဲ့သမ္မတရွေးကောက်ပွဲဝင်ပြိုင်မှုကိစ္စဟာလည်းစိတ်ဝင်စားစရာဖြစ်လာနေပါတယ်။ဒီမိုကရက်တစ်ပါတီဝင်တွေကတော့မစ္စတာဘိုင်ဒန်အနေနဲ့နောက်လသမ္မတကိုယ်စားလှယ်လောင်းစကေးလူပွဲရုပ်တံထုတ်လွှင့်မှုမတိုင်ခင်သူ့ရဲ့ဆုံးဖြတ်ချက်ကိုကြေညာဖို့မျှော်လင့်နေကြပါတယ်။
VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အသံကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်နိုင်ငံကငြိမ်းချမ်းရေးအတွက်အလေးထားတာကိုပြသတဲ့အနေနဲ့ပြည်သူ့လွတ်မြောက်ရေးတပ်ကတပ်သား3000ကိုရှော့ချမယ်လို့တရုတ်သမ္မတရှီကျင်ပင်ကဒီကနေ့ကျင်းပတဲ့ဆေးပြအခမ်းအနားမှာကြေညာလိုက်ပါတယ်။ဒုတိယကမ္ဘာစစ်မှာဂျပန်တွေကိုအောင်းနိုင်တဲ့ထိမ့်မှဖြစ်တဲ့တရုတ်နိုင်ငံကတျန်နမင်ရင်းပြင်မှာဆေးပြအခမ်းအနားကိုဒီကနေ့ကျင်းပတာဖြစ်ပါတယ်။ဒီဆေးပြအခမ်းအနားကိုမြန်မာသမ္မတဦးသိန်းစိန်လည်းတက်ရောက်နေပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်တောင်ကိုရီးယားကပါကွန်နဲ့တောင်အာဖရိကကဂျေကော့ဘဇူမာနဲ့အတူဗီယက်နမ်သမ္မတထရွန်တန်ဆန်းတို့လည်းတက်ရောက်နေကြတာပါ။1930နဲ့1942လွန်ကာလတွေကဂျပန်တို့ရဲ့တိမ့်ပိုက်မှုခံရခြင်းအတွင်းထိခိုက်ခံစားခဲ့ရတဲ့နေ့ဖြစ်နေတရုတ်ခေါင်းဆောင်တွေကျင်းပတဲ့ဒီဆေးပြအခမ်းအနားမှာတန်လက်အလက်80နဲ့ဂုံပြုတ်ခဲ့တယ်လို့တရုတ်တို့ရဲ့ဆေးအင်အားတွေကိုလည်းကြီးကြီးမားမားပြသခဲ့တာဖြစ်ပါတယ်။ဒီဆေးပြအခမ်းအနားဟာတရုတ်ရဲ့ stock share ဈေးကွက်တွေကျဆင်းနေတာကြောင့်သူ့ရဲ့စီးပွားရေးပေါ်မှာစိုးရိမ်မှုတွေတိုးလာခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။တရုတ်တို့ရဲ့ stock share ဈေးကွက်တွေကမောက်ကမဖြစ်နေတဲ့တစ်ချိန်တည်းမှာပဲတရုတ်ရန်ဝင်ဈေးတွေလည်းရုတ်တရက်ထိုးကျသွားတာကြောင့်ကမ္ဘာစီးပွားရေးနဲ့ကုန်စည်ဈေးနှုန်းတွေကိုမတိမငြိမ်ဖြစ်စေခဲ့တာပါ။အ
မေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့သုံးရက်တာခီးစဉ်အဖြစ်အမေရိကန်နိုင်ငံမြောက်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အလက်စကာကနေဝါရှင်တန်ကိုပြန်ရောက်လာပါပြီ။သူကအမေရိကန်ပြည်ရဲ့မြောက်ပိုင်းအာတိတ်ဆက်ဝိုင်းကလူထုကိုသမ္မတတယောက်အနေနဲ့ပထမဆုံးတွားရောက်လည်ပတ်တဲ့သူလည်းဖြစ်ပါတယ်။ကဘာကြီးပူနွေးလာတဲ့အကျိုးဆက်အဖြစ်ပင်လယ်ရေမြင့်တက်လာတာကြောင့်ပင်လယ်ကမ်းခြေတွေတိုက်စားခံနေရတဲ့အာတိမြို့ကိုသမ္မတအိုဘားမားဟာမနေ့ကတွားရောက်လည်ပတ်ခဲ့ပါဗျ။လက်စကာဒေတာကဆယ်မွန်ငါးထုတ်လုပ်ရေးလုပ်ငန်းကိုလည်း ကာကွယ်ဖို့အရေးကြီးတယ်လို့သူကထည့်ပြောသွားပါတယ်သူရဲ့ခီးစဉ်တွင် Alaska ကကဘာကြီးပူနွေးလာမှုကြောင့်ခက်မြက်မြက်ရေပျော်လာနေတဲ့ရေခဲမြစ်တွေအကြောင်းရင်းကိုလည်းပြောသွားသလိုရာသီဥတုပြောင်းလဲမှုနဲ့ပတ်သက်လို့နိုင်ငံတကာကပုံမပါဝင်လှုံ့ဆော်ဖို့ကိုလည်းတိုက်တွန်းသွားပါတယ်။ဆမှုခေမတိုင်ခင်ကရှိနေတဲ့အခြေအနေထက်ကဘာအပူချိန်2ဒီဂရီဆယ်စီယပ်ထက်တိုးလာရင်တိတ်ပြင်းထန်တဲ့ရာသီဥတုတွေဖြစ်လာနိုင်ပြီးပင်လယ်ရေမျက်နှာပြင်မြင့်တက်လာမှာဖြစ်သလိုကဘာတဝမ်းလုံးကလူတွေပေါ်တက်ရောက်မှုရှိလိမ့်မယ်လို့သိပ္ပံပညာရှင်တွေကသတိပေးထားတာပါမစ္စတာအိုဘားမားအလက်စကာကိုရောက်နေချိန်မှာပဲအလက်စကာကမ်းလွန်နိုင်ငံတကာပိုင်နဲ့အတွင်းရေချောင်းပိုင်နဲ့အတွင်းတရုတ်ရေတပ်တင်မော၅စင်ကိုတွေ့ရတယ်လို့လည်းအမေရိကန်ရာရှိတွေကပြောပါတယ
်ဒီတရုတ်ရေတပ်တင်မော၅စင်ကိုအလက်စကာကမ်းလွန်ကနိုင်ငံတကာရေပြင်မှာတွေ့နေရတယ်လို့အမေရိကန်အစိုးရရာရှိတွေပြောနေချိန်မှာပဲဒါဟာတရုတ်ကမ်းခြေနဲ့ဝေးလံတဲ့နေရာတွေမှာပါစင့်အင်အားပြမယ်စီမံကိန်းကိုအကောင့်ထည့်ဖော်ဖို့အတွက်တရုတ်အစိုးရရဲ့ကြိုးစားမှုအသစ်တရလို့လေ့လာသုံးသပ်သူအများပြားကမျက်နှာကြပါတယ်အမေရိကန်ပန်တဂန်စစ်ဌာနပြောခွင့်ရဘီလ်အာဘန်ကတော့ဒီသင်္ဘော၅စင်းရှိနေတဲ့ဆိုတာကိုမနေ့ကဗုဒ္ဓဖူးနေ့မှာအတည်ပြုပေးခဲ့တာဖြစ်ပြီးဒါဟာဘယ်ရင်ပင်လယ်ပင်ထဲမှာတရုတ်ရေတပ်သင်္ဘောတွေကိုအမေရိကန်ကပထမဆုံးချိန်တွေ့တာဖြစ်ကြောင်းပြောပါတယ်ဒါပြင်နိုင်ငံတကာရေပြင်နဲ့ပြည်ပဆိုင်ရာဥပဒေနဲ့အညီစစ်သင်္ဘောတွေတွာလာခွင့်ရှိတဲ့နိုင်ငံအားလုံးရဲ့လွတ်လပ်ခွင့်ကိုလေးစားပါကြောင်ပြောကြားခဲ့တယ်လို့ဒီသင်္ဘောတွေကိုအမေရိကန်စစ်တပ်ကနေနောက်ရောက်ခံလိုက်နေတယ်လို့လည်းပြောပါတယ်အမေရိကန်ရာရှိတွေအနေနဲ့ဒီသင်္ဘောတွေကနေချင်းချမှုရှိတယ်လှုပ်ရှားမှုတစုံတရာလောက်တာမတွေ့ရဘူးလို့သမရအင်ဗျူပြောခွင့်ရကပြောကြားခဲ့တာပါဒါပေမဲ့ဒီသင်္ဘောတွေဘာရည်ရွယ်ချက်နဲ့ရောက်နေလဲဆိုတာကိုတော့သေသေချာချာမသိရသေးဘူးလို့ပြောပါတယ
်ထိုင်းအာဏာပိုင်တွေကပြီးခဲ့တဲ့လကဘန်ကောက်မြို့အေယာဝန်နက်ကွန်ဘုံဖောက်ခွဲမှုမှာပါဝင်ပတ်သက်တယ်လို့ယူဆရတဲ့တတရားမြောက်တန်ရာရှိသူတို့ကိုဖမ်းဆီးလိုက်ပြီးလို့ကြာတာရိနေကကြေညာလိုက်ပါတယ်ဒီမှုနဲ့ပတ်သက်လို့ပထမဆုံးအကြိမ်နေနဲ့ဖမ်းဆီးခံရသူတွေရဲ့နာမည်ကိုလည်းဒါအာနာပိုင်တွေကထုတ်ပြန်လိုက်တာဖြစ်ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုဝင်းခတ်မောင်တို့ကြီးညာပေးသွားခဲ့တာပါအခုလစ်နေတဲ့ရေဒီယိုဓာတ်ရိုက်အစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်း website လိပ်စာ burmese.voanews.com ကနေပြီးတော့နားဆင်နိုင်ကြပါရဲ့ရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်ဒီနေ့ညနေနေပြည်တော်ကိုရောက်မဲ့အရှိတ်အရှာနဲ့ပစိဖိတ်ရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆက်ဟာလာမဲ့2015ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေကိုတာဝန်ရှိသူတွေနဲ့ဆွေးနွေးသွားမယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကပြောပါတယ်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆက်ရဲ့ခီးစဉ်ကြောင်ပြည်စုံကို VOA သတင်းတောက်မတ်သိန်ကီလင်းကတင်ပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံကို3ရက်ကြာလာရောက်မဲ့အရှိတ်အာရှနဲ့ပစိဖိတ်ရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာဒီကနေ့ညပိုင်းမှာနေပြည်တော်ကိုရောက်ရှိမှာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အကြောင်းကိုရန်ကုန်မြို့အမေရိကန်တန်ယုံပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်
From September 3rd to 5th, Assistant Secretary Russell will travel to Naypyidaw and Rangoon.
စက်တင်ဘာလ3ရက်နေ့ကနေ9ရက်နေ့အထိမြန်မာနိုင်ငံကိုလာမဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီး Daniel Russell ဟာ Naypyidaw နဲ့ရန်ကုန်မြို့တို့မှာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲဒီနောက်မှာတော့ဒေါန်ဆန်းစုကြည်နဲ့တခြားအရက်ဖက်လူအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံသွားမှာပါ။
ဒါအပြင်ဘာသာရေးကောင်းဆောင်နေလူငယ်အဖွဲ့အစည်းတွေနဲ့လည်းတွေ့သွားမှာဖြစ်တယ်လို့ရန်ကုန်မြို့ American တန်ယုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။လက်ထောက်ဝန်ကြီးရာဆယ်ဟာ2014ခုနှစ်အောက်တိုဘာလ6ရက်နဲ့10ရက်နေ့တွေမှာနေပြည်တော်မှာကျင်းပခဲ့တဲ့ EAS အရှိတ်အာရှထိပ်သီးညီလာခံဆိုင်ရာအစ်စ်မြင့်အရာရှိစည်းဝေးပွဲအတွက်အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတက်ရောက်ခဲ့သူလည်းဖြစ်ပါတယ်။ဒီတစ်ခေါက်မြန်မာခီးစဉ်မှာတော့မကြမီကျင်းပတော့မဲ့2015အထွေထွေရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေနဲ့အတူသမရဦးသိန်းစိန်နဲ့တိုင်းရင်းသားလက်နက်ကိုင်ကောင်းဆောင်တွေရဲ့တနိုင်ငံလုံးအပြစ်အခက်ရစဲရေးဆွေးနွေးမှုတွေနဲ့အခြားအကြောင်းအရာတွေကိုဆွေးနွေးသွားမယ်လို့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ
်။ While there he will discuss preparations for the general elections that will be held on November 8th.
သူမြန်မာနိုင်ငံမှာရှိနေတဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ထွေထွေရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေကိုတာဝန်ရှိသူအသီးသီးတွေနဲ့ဆွေးနွေးသွားပါမယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်အမေရိကန်ပြည်ထောင်စုရဲ့အားပေးထောက်ပံ့မှုတွေကိုလည်းအလေးနက်ထားပြောဆိုသွားမယ်အပြင်လူ့အခွင့်အရေးဆိုင်ရာကိစ္စတွေမှာတိုးတက်မှုရှိလာအောင်လည်းအားပေးသွားပါမယ်
။အရှေ့အာရှနဲ့ပစိဖိတ်ရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာစက်တင်ဘာလ6ရက်နေ့ကနေ10ရက်နေ့အထိတရုတ်နိုင်ငံကိုခီးဆက်မှာဖြစ်ပြီးတရုတ်အရာရှိတွေနဲ့နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးမယ်လို့ဆိုပါတယ်။ အဲဒီကနေမှတစ်ဆင့်မွန်ဂိုလီးယားနိုင်ငံကိုခီးဆက်မှာဖြစ်ပြီးနှစ်နိုင်ငံဆက်ဆံရေးပုံမနှိဆက်မှုရှိအောင်ဆွေးနွေးမှုတွေအပြင်မွန်ဂိုလီးယားနိုင်ငံမှာဒီမိုကရေစီပေါ်ထွန်းတာ25နှစ်ပြည့်မြောက်မှုကိုလည်းချီးကျူးဂုဏ်ပြုမှာဖြစ်ပါတယ်ရှင်
မတ်တင်ကီလင်းပြပြသွားတာပါရှင် VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်ချံပေးစာတွေပေးပို့လို့တယ်သောတာရှင်တွေနားဆင်လို့တယ်တည်သချင်းတွေတောင်းယူလို့တယ်ဆိုရင် VOE email လိပ်စာက bamis@voanews.com ဖြစ်ပါတယ်စာရိုက်ကနေဆက်သွယ်လို့ရင်တော့ VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်မကြခင်မှာနောက်ထပ်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပြစီရှင်
ရရှိမြန်ခင်လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုအတွက်အမည်စင်းတင်သွင်းထားကြတဲ့ကုစလေ6000ကျော်တွေကနေပြီးတော့80ကျော်ကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ပယ်ဖျက်ခဲ့ပါတယ်ကုစလေလောင်းရည်ချင်းတတ်မှတ်မှုနဲ့ပတ်သက်လို့တည်ဆဲဥပဒေတွေနောက်ရွေးကောက်ပွဲဆိုင်ရာဥပဒေတွေနဲ့ညှိစွန်းလာကြောင်းလို့ဆိုပါတယ်ဒီအတွက်ဒီကုစလေလောင်းရည်ချင်းတတ်မှတ်မှုနဲ့ပတ်သက်လို့တည်ဆဲဥပဒေနဲ့ဒီပေါ်မှာရွေးကောက်ပွဲကော်မရှင်ရဲ့ကင်တွယ်မှုတွေကိုလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်ကိုပြောလိုတာ၊ကိုဆွေးနွေးလိုတာ၊ကိုမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းရမယ့်သရရှင်တွေကိုကြိုဆိုပါရစေ။
ဖျော်ရီအမေရိကန်တန်ရဲ့ဒါရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုဒီမြေရည်ကြီးမှုတရင်3ပေးချက်အခြေအနေကိုလည်းပြောပြပေးပါဦးမယ်ရှင်ဒီအပိုင်းတွင်မြန်မာပြည်နေရာဒေသအတော်များများမှာမိုးကြီးနေပြီးစကိုင်းတိုင်းဒေသကြီးအထက်ပိုင်းကချင်ပြည်နယ်နဲ့အေရဝတီတိုင်းဒေသကြီးတွေမှာမြေရည်ကြီးတာကိုသတိထားဖို့လိုအပ်တဲ့အကြောင်းမိုးစလဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်စကိုင်းတိုင်းဒေသကြီးကခန်းတီမြို့မှာတော့တမြို့လုံးနီးပါးရေလွှမ်းမိုးနေပြီးချင်းပြည်နယ်မှာတောင်ပေါ်သဘာဝရေအိုင်ဖြစ်ပေါ်နေတဲ့သတင်းတွေကြောင့်လဲကလေးမြို့ပြည်သူတွေကစိုးရိမ်နေကြပါတယ်လက်တလောဖြစ်ပေါ်လာနိုင်တဲ့သဘာဝဘေးအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ပြီးခဲ့တဲ့ဇူလိုင်လကစပြီးမြန်မာပြည်အဝမှာရေကြီးရေလျှံတာတွေမြေပြိုတာတွေကြောင့်တိမ်းနဲ့ချီတဲ့ဒေသခံပြည်သူတွေဟာတဘာဝဘေးအန္တရာယ်တွေကိုတွေ့ကြုံနေကြရမှာဒီရက်ပိုင်းတွေအတွင်းမှာလည်းမြန်မာပြည်အထက်ပိုင်းမှာမိုးများတာကြောင့်ရေကြီးရေလျှံတာတွေနဲ့ထပ်မံရင်ဆိုင်နေရပါတယ်လက်တလောရေကြီးတဲ့အန္တရာယ်ကနေသတိထားရမယ့်ဒေသတွေကိုတော့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာဟာရင်းနိုင်တီယမ်ကအခုလိုပြောပါတယ်
ချင်းပြည်နယ်နဲ့စကိုင်းတိုင်းရဲ့နောက်မှာပေါ့ဒေသဝတီတိုင်းအဲ့ဒါတော့ကြွကြွပြုတ်လို့ပါလေ။ဘာလို့ဆိုတော့အခုလက်ရှိမှာစကိုင်းတိုင်းမှာဆိုရင်ဒီခန်းတီဟိုမလေးထောင်းပြင်ပေါ့အဲ့ဒါဒီမှာတော့ချင်းပြည်နယ်ရေကတော့ဒီဆွေရင်ပတ်ထည့်ရောက်နေတယ်ပေါ့နော်။ဆိုတော့တော့ဒီအေရဝတီတိုင်းမှာဆိုရင်တော့မတိုင်းချောင်းပေါ့မတိုင်းချောင်းမှာအခုဆွေရင်ပတ်ထည့်မှာပဲရှိနေသေးတယ်။အဲ့ဒါကြောင့်အဲ့ဒီနေရာတွေမှာကြွကြွပြုတ်လို့ပါလေ။
AR မြေရည်ဟာစိုးရိမ်ရေမတ်ကိုမြောက်သေးပေမဲ့မြမပြည်အထက်ပိုင်းမှာမိုးများနေတာကြောင့်ကချင်ပြည်နယ်အတွင်းမှာမြေရည်ကြီးတာကိုသတိထားဖို့လိုအပ်ကြောင်းပြောပါရတဲ့ဒီရက်ပိုင်းတွေအတွင်းမှာတော့ချင်းတွင်းမြေရည်ဟာခန်းတီနဲ့ Homeland မြို့တွေမှာစိုးရိမ်ရေမတ်ကိုကျော်လွန်းနေပြီးကလေးဝမင်းကင်းမြို့နယ်တွေမှာလည်းမြေကမ်းနဲ့နေသူတွေနဲ့မြေနေပိုင်းမှာနေထိုင်သူတွေကိုသတိထားဖို့မိုးစလဌာနကထုတ်ပြန်ထားပါတယ်လောလောဆယ်ခန်းတီမြို့ကတော့တမျိုးလုံးနှီးပါလောက်ရင်းနှစ်မြုပ်နေတယ်လို့ခန်းတီမြို့ပေါ်မိုင်းရက်ကအုတ်ချိုရည်မှုဦးမင်းဆွေကပြောပါတယ
်။ဒီလင်းစကနဲ့ပြန်လာတယ်။ဒီလင်းလာတော့ကျွန်တော်ရက်ပေါ်မှာလည်းရှိတာပေါ့။ပုံမှန်လည်းကျွန်တော်တို့ညသိမ်းတာဖျားမှာရှိတယ်လေပြီးတော့အဲယုံကြီးအဲမှလည်းရှိတယ်ဒီလင်းစကနဲ့။ဆက်တာတော့နေတာကိုခုတက်နေရမှတော့ရှိတယ်ဗျာ။တနာရီမှ2စင်တီမီတာလောက်ရှိတယ်။အဲ့လိုနုံးနေတဲ့တက်နေဆိုတော့စိတ်စီးရရရတာပေါ့
ခန်းတီမျိုးရေကြီးတာမှာတော့လူနဲ့တိရိစ္ဆာန်တွေအသေးပြောင်းမရှိဘူးလို့ပြောပါတယ်စကိုင်းတိုင်းဒေသကြီးကလေးမျိုးကဒေသခံတွေကတော့ချင်းပြည်နယ်အတွင်းမှာပြီးခဲ့တဲ့လပိုင်းကမိုးများမြေပြိုပြီးတဘာဝအလျောက်တောင်ပေါ်ရေကန်တစ်ခုဖြစ်ပေါ်နေတယ်ဆိုတဲ့သတင်းကြောင့်အထိတ်တလန့်ဖြစ်နေတယ်လို့လဲအထက်ချင်းတွင်းခရိုင်လူငယ်ကွန်ရက်အဖွဲ့ကကိုကျော်သက်ဝင်းကပြောပါတယ်
အဲ့နေနေမြောက်သွားတဲ့ခါခါလေးွာနဲ့မိုင်ပေါင်း20လောက်တော့ရှိမယ်လို့ခန့်မှန်းရတယ်ခင်ဗျအဲ့ဒီဒေသမှာပါအချင်းကြီးနဲ့တွန်းဆန်မြို့နယ်မှာပဲပါတယ်ရှင်ဟ
အဓိကတော့ဗာလဲသူကလေတောင်ပြိုပြီးမှဒီတဘာဝအင်ကန်လို့ဖြစ်ပေါ်နေတဲ့အနေအထားမျိုးတွေ့ရတယ်ဗျာဟိုကတော့ဒီသားကနေပြောဆိုရဆိုတော့မိုင်ကတော့ဒီကောင်12မိုင်လောက်ရှိတယ်လို့တော့ပြရတယ်ဗျာဆိုရလည်းလည်းခိုင်မာတဲ့ဒေးတွေထုတ်ပြန်တဲ့လေဒါပြီးရင်ကျွန်တော်ဘလို့ချိုးပြပြစင်ထားရမယ်ဆိုတဲ့အချက်တွေကိုဆိုရကနေပြီးမှပြပြကြကြနဲ့ထုတ်ပြန်ဖို့တော့ကျွန်တော်တို့လိုလားနေတယ်ဘာလို့ဘာမှလည်းထုတ်ပြန်နေမရှိဘူးဆိုတော့ဒီကကျွန်တော်ကဖိနေတဲ့စားကြည့်တဲ့စားလည်းကြောက်နေရတယ်ဗျာ
ဒီတဘာဝရေကန်တရှိမှုနဲ့ပတ်သက်ပြီးတီးကြတော့အတီးပြုတ်ချက်မရသေးပါဘူးပြီးခဲ့တဲ့သတင်းပတ်ကတော့ချင်းပြည်နယ်တွန်းဆန်မြို့နယ်အတွင်းမှာတဘာဝရေကန်တစ်ခုဖြစ်ပေါ်ပြီးမိုးများချိန်မှာကန်ကျိုးကြတာကြောင့်ဟာခါလီကြီးရွာတရွာလုံးရှင်းနုံတွေဖုံးလွှမ်းသွားခဲ့ပါတယ်မြန်မာနိုင်ငံတစ်တော်အသင်းရဲ့အတွင်းရေးမှူးလည်းဖြစ်တစ်တော်ဌာနရဲ့ညွှန်ကြားရေးမှူးအငြင်းစားလည်းဖြစ်တဲ့ဦးတင်အေးကတော့ဒီလိုရေကြီးရေရှမ်းတာနဲ့ရှင်းနုံတွေကျဆင်းတာဟာရွှေနဲ့ကြောက်စိမ့်စတာတွေတူးဖော်ပြီးမြေစာတွေကိုစနစ်တကျမစွန့်ပစ်တာနဲ့တတော်ပြုံတီးတာတွေကြောင့်အဓိကဖြစ်ကြောင်းပြောပါတယ်ဒီသဘာဝဘေးကိုကာကွယ်ဖို့အတွက်ဆိုရင်တတော်တွေကိုပြန်လဲစိုက်ပျိုးဖို့လိုအပ်ကြောင်းလည်းပြောပါတယ
်ဒီလိုပြဿနာတွေကတရုတ်ပြည်မှာလည်းဖြစ်ဘူးတယ်ပေါ့တရုတ်ပြည်မှာလည်းဖြစ်တဲ့အခါမှာတတော်ပြန်လဲထူထောင်ရေးဆိုတဲ့စီမံကိန်းကိုအမျိုးသားရေးကိစ္စတရားအနေနဲ့လုပ်တယ်ပေါ့ဗျာဒါသူ့နိုင်ငံကပြစ်ကိုတော့လုံးဝမခုတ်တော့ဘူးစိုက်ချင်းနေပြန်လုပ်တယ်ရှိတဲ့တော်တွေထိနေပေါ့ဗျာကျွန်တော်တက်တော်သမားဆိုတော့တခြားနိုင်ငံကိုလေ့လာကြည့်တဲ့အခါမှာလည်းတက်တော်ပြန်လဲထူထောင်ရေးအလုပ်တွေကိုလုပ်ရမှာ
ကြ။ကချင်ပြည်နယ်ဖားကတ်မှာလည်းဒီရပိုင်းတွေအတွင်းမှာတစ်မျိုးလုံးရေလွှမ်းမိုးခဲ့ပြီးဒီနှစ်မှာတတိယအကြိမ်ရေကြီးတာဖြစ်တယ်လို့ဒီနှစ်ပိုင်းတွေအတွင်းရေကြီးမှုမှာအဆိုးဆုံးလို့လည်းဒေသခံတွေကပြောပါတယ်။ဖားကတ်ဒေသမှာကြောက်စိမ့်တူးဖော်ပြီးထွက်ရှိတဲ့မြေစာတွေကိုစနစ်တကျမစွန့်ပစ်တာကြောင့်ဥရုချောင်းပိတ်ဆို့ပြီးနှစ်စဉ်လိုလိုရေကြီးတာတွေဖြစ်ခဲ့ပေမဲ့ဒီကနေ့အထိစနစ်တကျဖြည့်ရှင်းနိုင်တာမရှိသေးပါဘူ
း။ကိုမိုးစောစွန်စန်းတင်ပြခဲ့တာပါ။အခုရွှေညဝါဆရာတော်ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်အကြောင်းကိုပြောပြပါမယ်ရှင်။ဗုဒ္ဓဘာသာဝင်အမျိုးသမီးများထိမ်းမြားခြင်းဆိုင်ရာအထူးဥပဒေကိုမြန်မာအစိုးရကအလင်းစလိုပြဋ္ဌာန်းလိုက်တာဟာတိုင်းပြည်ပေါ်စေတနာထားတာထက်ရွေးကောက်ပွဲအနိုင်ရရေးအတွက်တန်ခါတချို့ရဲ့အားကိုရဖို့အဓိကအစီအုံလိုက်တာဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့ကိုကြွာလာတဲ့ရွှေညဝါဆရာတော်ကမိန့်ကြားပါတယ်။မနေ့ကဝါရှင်တန်မြို့တော် Brookings Institute မှာလက်ရှိမြန်မာနိုင်ငံအခြေအနေကိုရှင်းလင်းပြောဆိုခဲ့တဲ့ရွှေညဝါဆရာတော်ကိုရှင်းလင်းပွဲအပြီး VOA မြန်မာပိုင်းအစီအစဉ်ကကိုညံဝင်းအောင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်
။ဒီ Brookings Institute မှာဟိုဆရာတော်ဟောပြောဆွေးနွေးခဲ့တဲ့အကြောင်းအရာတွေကဘာပါလဲဗျ။အ
ဲ့တော့အားလုံးကိုခြုံငုံကြည့်လိုက်ရင်လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့မဘာသာအကြောင်းဤ969အကြောင်းဤရွင်ကြအကြောင်းဤလက်ရှိဥသိမ်းစိန်နဲ့ဥွှေမန်းရဲ့တင်းမာမှုအကြောင်းဤမြန်မာနိုင်ငံရဲ့လက်ရှိဖြစ်စဉ်ဤပုံမှာမဘာသာရဲ့ဩဇာလွန်မှုအခြေအနေဤအကြောင်းဤမေးတယ်။နောက်တစ်ခါမျိုးသားဥတွေနဲ့ပတ်သက်ပြီး31ရက်နေ့ကအရေးပေါ်အတီးပြုတ်ပြတ်ထန်းလိုက်တဲ့တိုင်းပြည်ရဲ့အခြေအနေဇိုးဝါမှုတွေကိုအကောင့်ထဲဘာမှမဖော်နိုင်သေးပဲနဲ့ဒီကိစ္စကိုအရေးကြီးကွင်ကျယ်လုပ်ပြီးပြတ်ထန်းတာဒါဘာကြောင့်လဲဆိုတဲ့မေးခွန်းမျိုးတွေလည်းပဲမေးလာတာဒီပုံမှာဂျင်းနဲ့လောက်အောင်ဘုန်းကြီးအနေနဲ့ဖြေပေးလိုက်ပါတယ်။နောက်တစ်ခုက2015အလွန်မှာတကယ်နိုင်ရပါတီအတွက်1990လို့ဖြစ်သွားနိုင်သလားဒါမှမဟုတ်ရင်ဟိုအာနာကိုအနိုင်ရပါတီကိုအေးလူလူနဲ့ကြီးကြီးပြူပြူလွှဲပေးနိုင်သလားဆိုတဲ့အနာကမျှော်မြင်ချက်မေးခွန်းမျိုးတွေလည်းဘုန်းကြီးတို့မေးပါတယ်အဲ့ဒါ ਈ နဲ့ပတ်သက်ပြီးဘုန်းကြီးတို့ကလည်းပဲအဆိုးဆုံးအခြေအနေတွေကိုတော့ရောက်လိမ့်မယ်မထင်တော့ဘူးလို့ဒီလိုပဲဖြေပါတယ်အကောင်းဆုံးတွေကိုလည်းမျှော်လင့်လို့မရဘူးဆိုတာကိုလည်းဘုန်းကြီးကဖြေကြပါတယ
်အဲ့တော့လက်ရှိနိုင်ငံရေးအခင်းအကျင်းတွေကဒီလာမယ့်ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိရှိနဲ့ဒီအစိုးရကျင်းပပေးနိုင်မယ်လို့အရှင်ပြားမျှော်လင့်ပါလားဗ
ျဒီအစိုးရကျင်းပပေးဖို့တော့ရည်ရွယ်ချက်မရှိဘူးလို့ပဲဘုန်းကြီးဖြေချင်တယ်။သို့တော်လည်းပဲနိုင်ငံတကာရဲ့ပံ့ပိုးမှုနဲ့နိုင်ငံတကာရဲ့ဝန်ရံမှုတွေပြည်တွင်းအားတွေနဲ့ပူးပေါင်းပြီးတော့နိုင်ငံတကာကိုအားကိုးတာတော့မဟုတ်ဘူးလက်ရှိအချိန်မှာအားကိုးရမယ့်အချိန်ခါမျိုးရောက်နေလို့အားကိုးရမယ်။ယခုလိုအမေရိကန်ပြည်ထောင်စုရဲ့အားတွေလည်းပဲဘုန်းကြီးတို့တန်းပြီးရဲ့အရွေးတစ်ခုကောင်းတဲ့ဘက်ရောက်အောင်ဆိုရင်ဘုန်းကြီးတို့ကအားကိုးရမယ့်အချိန်တွေရှိတယ်။အခုတွေ့ဆုံခဲ့တဲ့ဖွဲ့စည်းတွေကိုလည်းပဲအမေရိကန်ဆိုအနေနဲ့လွတ်လပ်တဲ့ရွေးကောက်ပွဲမျိုးဖြစ်အောင်တော့ဝန်းရံပေးကြပါလို့ဘုန်းကြီးတိုက်တွန်းခဲ့ပါတယ်။မှန်ကန်ပြီးမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတာကတော့4-6မပြင်ဘဲနဲ့မဖြစ်နိုင်ပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေမပြင်ဘဲနဲ့ရွေးကောက်ပွဲကိုဘယ်နှကြိမ်ပဲလှုပ်လှုပ်ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်သမျှကလပ်ပတ်လုံးပြည်သူလူထုရဲ့အလိုဆန္ဒနဲ့တထထဲကြတဲ့ရွေးကောက်ပွဲမဖြစ်သလိုစစ်အုပ်ချုပ်ရေးရဲ့လွှမ်းမိုးမှုနဲ့ကျင်းပပေးတဲ့ရွေးကောက်ပွဲကြီးသာဖြစ်ပါတယ်။
နောက်တစ်ခုတပြည့်တော်လျှောက်ထားချင်တာကပြီးခဲ့တဲ့ရက်ပိုင်းကမှဒီအစိုးရနဲ့တည်ပြုလိုက်တဲ့ဗုဒ္ဓဘာသာဝင်အမျိုးသမီးများထိမ်းများလက်ထက်ခြင်းဆိုင်ရာဥပဒေပေါ့လေအဲ့ဒီလိုပြဋ္ဌာန်းလိုက်တဲ့ပုံမှာရောအရှင်ဖျားရဲ့အမြင်ကဘယ်လိုရှိပါလဲ
အဲ့ဒါကကုနာဘုန်းကြီးပြောသွားတဲ့ထက်မှအရွယ်ကူကြီးပါပါသွားပါပြီဒီနေ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးအဖြေရလတရားဥပဒေစိုးမိုးရေးအဖြေရလတိုင်းသာစီလုံးညီညွတ်ရေးနဲ့ဟိုမျိုးသားပြန်လည်တင်းမြတ်ရင်ကြားစီဟိုနိုင်ငံတကာကအတိမမြူလေးစားမှုခံရမဲ့ကောင်းတဲ့အဖြေရလတွေကိုတော့၅နှစ်တာကာလပတ်လုံးလက်ရှိတာဝန်ယူတာဝန်ခံတဲ့အစိုးရတစ်ခုဟာဘာမှရေးရအကောင့်ထဲမဖော်နိုင်သေးတဲ့သိုးဝါးဆုံးအခြေအနေတွေတိုင်းပြည်မှာချွတ်ချုံကျနေတဲ့နောက်ဆုံးများလက်ရှိအချိန်မှာနိုင်ငံရဲ့တန်းနဲ့ချီပြီးတော့ဒုက္ခရောက်နေတဲ့ရေဘေးဒုက္ခတွေတွေကိုတောင်းလှဲ့မကြည့်ပဲသူတို့အာနာစခွက်လူပွဲတွေကိုအဓိကထားဦးစားပေးပြီးတော့ပြန်ဆိုင်နေကြတယ်ဥွှေမန်းတို့ဦးသိန်းစိန်တို့အဲနောက်တစ်ခါအခုဒီဥပဒေကြီးကိုပဲအရေးတကြီးအဆိုအရတင်သွင်းပြီးတော့အတည်ပြုပြဋ္ဌာန်းလိုက်တာဟာတိုင်းပြည်အပေါ်မှာအမှန်တကယ်စေတနာရှိလို့မဟုတ်ပဲねဘာသာရေးကအခြေခံစီးဆင်းလာကြတဲ့ဒီဟိုဒီဥပဒေပြဋ္ဌာန်းမှုကိုလှုပ်ပေးလိုက်ရင်ဘုံကြီးလောကဟာငါတို့ဘက်ကိုရင်းရင်လာပြီးပေါဝင်လာမယ်ဒီအားနဲ့ငါတို့2015ကိုသွားမယ်ဆိုတော့သူတို့ရဲ့မူဟောင်းစနစ်ဟောင်းကဟိုလုတ်ခဲ့တဲ့ဟိုခေါ်ရိုးချိုးလမ်းစဉ်ကြီးကိုပြန်ခင်းတဲ့အခင်းချင်းပါပဲဒါပေမဲ့ဒီကနေ့အဲ့ဒီပုံစံနဲ့ခင်းချင်းလို့မရပါဘူ
းရွှေညဝါဆရာတော်ကိုကိုညာဝင်းအောင်ဆက်တွေ့ဆုံမင်းမြန်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ပြပြချင်း Mobile Phone တွေကနေပြီးတော့လည်းနောက်ဆုံးလွှင့်အစီအစဉ်တွေနားဆင်နိုင်ပါတယ်။ကြာသပတေးနေ့ညနေပဲ VOA အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်ကြီးညာပေးပါအောင်မယ်ရှင
်ဟန်ဂေရီနိုင်ငံကဘူဒပက်စ်မြို့ဘူဒါယုံကြီးမှာအနောက်ဥရောပဘက်ကိုသွားဖို့အတွက်မျှော်လင့်နေကြတဲ့ရွှေပြောင်းလာသူဒုက္ခသည်တွေနဲ့ပြည့်နေပေမဲ့အဲ့ဒီဘက်ကိုသွားမယ်ယထာတစင်းမှရှိမှာမဟုတ်ဘူးလို့တာဝန်ခံအရာရှိတွေကပြောပါတယ်ဂျာမနီမှာနိုင်ငံကြီးခေါလုံးကွန်းရှောက်ထားနိုင်အောင်ယထာနဲ့သွားဖို့အတွက်စီစဉ်နေကြတယ်ရာနဲ့ချီတဲ့ဒုက္ခသည်တွေနဲ့နှစ်ရကြာပြဿနာတက်နေကြတယ်ရဲတွေကတော့ဒီဘူဒါယုံကြီးကနေဒီကနေ့မနေ့မှပဲထွက်ခွာသွားကြပြီဖြစ်ပါတယ်ဒါပေမဲ့ဒုက္ခသည်တွေကိုဘူဒါယုံထဲမှာနေခွင့်ပေးထားတာမို့အနောက်ဥရောပကြီးဆက်လို့မရတဲ့ဒီဒုက္ခသည်တွေဘယ်လိုသွားဘယ်ကိုသွားကြမယ်ဆိုတာကိုတော့တဲတဲကွက်ကွက်မသိရသေးပါဘူးပြည်နိုင်ငံကငြိမ်းချမ်းရေးအတွက်အလေးထားတာကိုပြသတဲ့အနေနဲ့တက်တန်း3သိန်းကိုရှော့ချမယ်လို့ပြည်သမရရှိချင်းပြန်ကဒီကနေ့ချင်းပါတဲ့ရှေးပြအခမ်းအနားမှာကြေညာလိုက်ပါတယ်ဒုတိယကမ္ဘာစစ်တမဂျပန်တွေကိုအောင်နိုင်တဲ့အထိတ်မှဖြစ်တဲ့ပြည်နိုင်ငံကတင်နမင်းရင်မြန်မာရှေးပြအခမ်းအနားကိုဒီကနေ့ချင်းပါတာပါဒီရှေးပြအခမ်းအနားကိုသမရဦးသိန်းစိန်နဲ့အတူရုရှားသမရတောင်ကိုရီးယားတောင်အာဖရိကနဲ့ဗီယက်နမ်ကသမရတွေလည်းတက်ရောက်နေကြပါတယ်ထိုင်းအာဏာပိုင်တွေဟာပြီးခဲ့တဲ့လကဘန်ကောက်မြို့အေယာဝန်နက်ကွန်ဘုံဖောက်ခွဲမှုမှာပါဝင်ပတ်သက်တယ်လို့ယူဆတဲ့တတိယမြောက်တန်ရရှိသူတူကိုဖမ်းဆီးလိုက်ပြီးလို့ကြာတဲ့ပရိနေမှာကြေညာလိုက်ပါတယ်။ဒီမှုနဲ့ပတ်သက်ပြီးပထမဆုံးချိန်နဲ့ဖမ်းဆီးခံရသူရဲ့နာမည်ကိုအာဏာပိုင်တွေကထုတ်ပြန်လိုက်ပါတယ်။ရှေ့ပြောင်းနေဆိုင်သူတွေအပြစ်တင်ဆောင်လာတဲ့တက်သားလေတစင်းဟာမလေးရှားကမ်းလွန်ကလှိုင်းထန်တဲ့ပင်လယ်ပြင်ထဲမှာတိတ်မှောက်သွားတဲ့အတွက်အနည်းဆုံး73ဦးသေဆုံးသွားတယ်လို့မလေးရှားအရာရှိတွေကပြောပါတယ်။ဆူမာထရာကျွန်းကနေအိမ်ပြန်မဲ့အင်ဒိုနီးရှားအလုပ်သမားတွေကိုတင်ဆောင်လာတဲ့လေလို့လည်းပြောပါတယ်
။ဒေသတွေနဲ့နိုင်ငံတကာသတင်းကြေညာကိုဒေါခင်မျိုးသက်ကြေညာပေးသွားခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမရှာဖောင်းဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ skip 6ဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆက်မျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မရှင်ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါတော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.